ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေတယ်လို့ယူဆရတဲ့စကိုင်းတိုင်းကမ်ဘလူးမြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေကသူတို့ကိုထောက်ခံတဲ့ပြူစောတိရွာတွေမှာစခန်းချပြီးတော့ဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရသေဆုံးတာတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာကမ်ဘလူး63936တင်ကားတပ်ရင်းကစစ်ကောင်စီတပ်တွေကအင်အား80ကျော်ဝန်းကျင်နဲ့ငါတို့ရွာပြူစောတိအထိုင်စခန်းမှာစခန်းချပြီးတော့အောက်တိုဘာလ12ရက်နေ့စနေနေ့မှာတော့အင်းလေကြီးကျွာကနေအိမ်တချို့ကိုဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့အသက်4နှစ်နဲ့12နှစ်အရွယ်ကလေးငယ်2ဦးအပါအဝင်စုစုပေါင်း4ဦးသေဆုံးခဲ့ပါတယ်။ဒဏ်ရာရသူတွေကတော့9ဦးရှိပြီးတော့အသက်အန္တရာယ်စိုးရင်ရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတဦးက VOE ကိုအခြေအနေအခုလိုပြောပြပါပါတယ်
။အိမ်ကိုနှလုံးနဲ့ခြားတာပေါ့ဗျာ။ကလေးက4နှစ်သားတယောက်ရဲ့၊ 2 နှစ်သမီးတယောက်ရဲ့၊ 7 နှစ်သမီးတယောက်ရဲ့မအီရဲ့ပေါ့၊ 3 ယောက်သုံးသွားတယ်ပေါ့အိမ်ကခုတစ်ခေါက်တွင်ကဒီအင်းလေကြီးတွေဆိုတော့ကျွန်တော်တို့ကရှင်းသွားတဲ့ဒီလမ်းမတယောက်ဆုံးမှာပြေးသွင်းလာလဲဆိုတော့4ယောက်ဗျာ။ခြိကြိုက်တန်ရာရတာကယောက်ျားလေးတယောက်ရဲ့၊မိန်းကလေးတယောက်ရဲ့ပေါ့။အဲ2ယောက်ကဒီမဲ့တန်ရာရတာကပြင်းထန်တယ်ဗျ။ပြင်းထန်တာကယောက်ျားလေးတယောက်ကတက်အန်တွေသိနေရတဲ့သူဖြစ်သွားပါပေါ့။သိကူသားမှုခံနေရပါတက်လိုက်တော့အတက်ရအောင်တော့ကျူးသွားပြီးသိနေတယ်ပြဲနေတယ်ပေါ့။
စက်တင်ဘာလ28ရက်နေ့နဲ့28ရက်နေ့တွေတုန်းကလည်းစပယ်နသာကျေးရွာစစ်ကောင်စီအထိုင်စခန်းကနေပြီးတော့ရေရှင်ကြီးကျေးရွာနဲ့မှန်နီပင်ကျေးရွာတွေကို2ရက်ဇက်တိုက်ဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာလည်းအသက်5နှစ်အရွယ်ကလေးငယ်2ဦးအပါအဝင်ဒေသခံ6ဦးသေဆုံးခဲ့ပြီးတော့အနည်းဆုံးဒေသခံ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ29ရက်နေ့ကလည်းကမ်ဘလူးမြို့နယ်ပင့်သာတိုက်နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ပင်းတဲကျေးရွာနဲ့မကြီးကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ခတိုက်ခိုက်ရေးချက်လျင်နဲ့နှစ်ကြိမ်လေးကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လူတွေထိခိုက်တာမရှိခဲ့ပေမဲ့ဖုန်ကြီးကြောင်တစ်ကြောင်နဲ့အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ပါတယ်။ကမ်ဘလူးမြို့နယ်ထဲမှာစစ်ကောင်စီကစစ်ကြောင်း3ကြောင်းနဲ့အင်အားဖြည့်ထားပြီးတော့ပြူစောတိရွာတွေမှာအထိုင်ချထားပြီးကျေးရွာတွေကိုဒရုန်းနဲ့တိုက်ခိုက်နေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ K2 က VOA ကိုပြောပြပါတယ
်။ကမ်ဘလူးမြို့နယ်ထဲမှာတော့လောလောဆယ်3ကြောင်းပေါ့ဗျာ။အဲဒီကားလာဆယ်ကြီးရောက်တာတစ်ကြောင်းရယ်။ပြီးနောက်တစ်ခုကဒီရမနီကွင်းကူးရောက်တာကတစ်ကြောင်းရယ်။ပြင်မလဲကြောင်းရယ်ပေါ့။3ကြောင်းကအဲဒီဟိုဟာကိုရောက်တာကမလဲကိုရောက်တာက200ကျော်လောက်ပေါ့။ဒီရမနီကွင်းကူးကိုရောက်တာကဟုတ်ပါဘူးအဲ60-90လောက်ပေါ့ဘာလို့ကတော့ကာရာကဲဒီဘက်ကတော့ဟိုလောက်ပေါ့150လောက်ပေါ့အဲ့လောက်ခံမင်းပြေးတာဟုတ်ဒီကြောင်းလှူရှားမှုကမရှိဘူးသူတို့ပါခဲ့တဲ့ဒုံးနေနဲ့ပဲလှည့်ပြီးတော့လှူရှားနေတာပေါ့
လက်တလုံးမှာတော့ကမ်ဘလူးမြို့နယ်ထဲမှာဒီလိုစည်ရေးပြိပခါတွေကြောင့်တိနံစိုက်ပျိုးတာတွေပုံမှန်မလုပ်နိုင်ကြတော့ပါဘူး။အရင်တုန်းကပုံမှန်စိုက်ပျိုးခဲ့တဲ့ပမာဏရဲ့3ပုံ2ပုံလောက်ကိုပဲအခုချိန်မှာစိုက်ပျိုးနိုင်ပြီးတော့စစ်ဘေးရှောင်နေရတဲ့အတွက်စားနဲ့ရိတ်ခါအခက်အခဲအတော်လေးကိုကြုံနေရတယ်လို့ဒေသခံတွေကပြောပြပါတယ်။တချိန်တည်းမှာပဲရိတ်ခါနဲ့ဆေးဝါးတွေဝယ်ယူတဲဆောင်တာကိုစစ်ကောင်စီကတင်းတင်းကြပ်ကြပ်စစ်ဆေးပိတ်ပင်တာတွေလှုပ်လာနေတဲ့အတွက်ဆေးဝါးနဲ့ရိတ်ခါအတွက်အတော်ကိုအခက်အခဲဖြစ်နေပါတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပါတယ်။ကမ်ဘလူးဒေသမှာဒီရက်ပိုင်းတိုက်ခိုက်မှုတွေအရက်သားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။အဲ့ဒီဒေသမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိတယ်ဆိုပြီးနေမြေရှင်းလင်းရတာတွေလုပ်နေရှိတယ်ဆိုတာကိုတော့မကြာခဏသတင်းထုတ်ပြန်လေးရှိပါတယ်။စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာကျေးရွာတွေဖျက်ဆီးတိုက်ခိုက်ခံရလို့ဘေးလူရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့စစ်ဘေးရှောင်အရေအတွက်ကစကိုင်းတိုင်းအတွင်းမှာတစ်နေ့တစ်ခြားပို့ပြီးတော့များလာနေတဲ့အနေအထားဖြစ်ပါတယ်ရှင်။